to the Voice of America in Burmese.
Mingla Washin. 2019 ခုနှစ်ဒီဇင်ဘာလ29ရက်တောက်ကြနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်ကီလိုမီတာ3240 48တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မများသတင်းအောင်ပါဒီကနေ့မနေ့ပိုင်းထိတဲရောက်သတင်းတွေမှာတော့တမရထရန့်ကိုတရားစွဲတင်နိုင်ရင်ဂျိုးပန်နေတဲ့ဒီမိုကရက်တွေကိုတမရထရန့်ကဝေဖန်ထိုးနှက်လိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာကချိုးဖောက်တယ်ဆိုပြီးတော့ပြည်ပဆိုင်ရာတရားရုံးမှာဂမ်ဘီယာကတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံရဲ့သဘောထားကိုမြန်မာနိုင်ငံဆိုင်ရာဂျပန်သံမကြီးကထုတ်ဖော်ပြောဆိုသွားပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLC ပါတီရဲ့ဘူးဒီတော်မျိုးနဲ့ဥက္ကဋ္ဌဦးရဲသိန်းတည်ဆုံတာနဲ့ပတ်သက်ပြီးတော့ရခိုင်နဲ့နှက်ကင်အဖွဲ့အေးနဲ့တက်မရိုဂျာတစ်ဖက်နဲ့တစ်ဖက်ပြစ်တင်ပြောဆိုနေကြပါတယ်။ဒီလိုဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတူပြောပြပေးပါမယ်ရှင်။
မင်းကကြာရောက်တဲ့ကရင်နှစ်တိကူမှာတော့အမေရိကန်ရောက်ကရင်နယ်ပွားတွေရဲ့စန်တာကဘာတွေလဲဆိုတာကို
လမ်းမင်းနဲ့မှာတန်းပြီးခွင့်ရင်းနေလို့ရှိနေတာပေါ့ကိုပိုင်အောင်ချုပ်ခွင့်အဲ့ဒါတွေပေါ့လို့ရှိနေတယ်။နောက်ကျွန်တော်တို့ဒီနေ့ရိုးရအ
ော OA ခေါ်အမေရိကန်ရောက်ကရင်အဖွဲ့အစည်းရဲ့အတွေ့အကြုံမှုနဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါ။မလေးရှားမှာတရားမဝင်နေထိုင်သူတွေကိုဒဏ်ရှိအနေငယ်နဲ့ပြန်လွှတ်ပေးတဲ့ B4G တက်တန်းကုန်တော်မဲ့အကြောင်းတခါအမေရိကန်ရဲ့အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေပါအချက်တွေဟာတရုတ်ရဲ့ပြည်တွင်းရေးကိုဆော့ဖက်နေသလားဆိုတဲ့နိုင်ငံတကာသတင်းလောင်းနဲ့အတူကမ္ဘာသတင်းတွေထဲမှာရင်းနေတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သိအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်။တမရထရန့်ကိုတရားစွဲတင်နိုင်ရေးကြိုးပမ်းနေတဲ့ဒီမိုကရက်တွေကိုတမရကမနေ့ကဆက်ပြီးတော့ဝေဖန်ထိုးနှက်လိုက်ပါတယ်။အစောပိုင်းကတမရထရန့်မှာအမျိုးသားလူမျိုးရေးကိုချိန်ချောက်နေတဲ့သူလို့ပြောပြီးတော့တရားစွဲရေးကိစ္စကိုအထက်လွှတ်တော်ကိုမြင်းမြန်းဆန်းဆန်းတင်သွင်းမှုစ조사နေကြတဲ့ဒီမိုကရက်တွေဟာအခုတော့အချိန်ဆွဲနေကြတယ်။ဘာမှမလုပ်ချင်တဲ့လက်ဝဲစွန်းလူလိန်လူညာတွေလို့တမရထရန့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးခဲ့တာပါ။ပြီးခဲ့တဲ့အပတ်ပေါင်းတစ်ခုနေကဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကတမရထရန့်ကိုစွဲချင်းနှစ်ခုနဲ့တရားစွဲဖို့အတည်ပြုခဲ့တဲ့အတွက်တမရထရန့်ဟာနိုင်ငံတမိုင်းမှာတတိယမြောက်တရားစွဲခံရတဲ့တမရဖြစ်လာပါတယ်။သူ့ကိုအာဏာအလွဲသုံးစားလုပ်ပြီးနိုင်ငံရေးအမျက်ထုတ်မှုနဲ့လွှတ်တော်ရဲ့တရားရေးစုံစမ်းမှုတွေမှာဝင်ရောက်ဆွဲဖက်မှုစတဲ့ဆွဲချက်တွေနဲ့တရားစွဲဖို့အောက်လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။အခုတော့ Republican တွေအများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကိုဒီကိစ္စကိုဆက်ပြီးတော့တင်ဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကစိုင်းငန်းလိုက်ပြန်ပါတယ်။ဒီဖြစ်စဉ်ကိုကင်တွေရမယ့်စီမင်းစီကံဤဥပဒေတွေကိုအထက်လွှတ်တော်ကလက်ခံသဘောမတူရင်ဒီကိစ္စကိုရှေ့မဆက်သေးဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်ရှင်။
တရုတ်အီရန်နဲ့ရုရှားတို့ဘူတက်ပြီးအိန္ဒိယသမုဒ္ဒရာနဲ့အိုမန်ပင်လယ်ကွေထဲမှာရေတပ်စီရေးလေ့ကျင့်မှုတွေလုပ်မယ်လို့တရုတ်နဲ့အီရန်တာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာပါတယ်။အီရန်နဲ့အမေရိကန်ကြားဒေတာတွင်မှာတင်းမာမှုမြင့်နေချိန်မှာပဲဒီဇင်ဘာလ29ရက်ဒီကနေ့တောက်ကြနေ့ကနေဒီဇင်ဘာလ30ရက်နေ့ထိသုံးနိုင်ငံပူးတွဲရေတပ်စီရေးလေ့ကျင့်ကြမှာပါ။တရုတ်နိုင်ငံရဲ့ပယ်ထင်းတုံးကြီးတပ်ဖြတ်သင်းမော်စီနင်းကိုဒီစီရေးလေ့ကျင့်မှုတွေလွှတ်မယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဝူချန်းကဒီဇင်ဘာလ26ရက်ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။စုစုပေါင်းပါဝင်မဲ့တပ်ဖွဲ့ဝင်ဒါမှမဟုတ်သင်းမောအစီအတွက်ကိုတော့သူကအသေးစိတ်ပြောမသွားပါဘူးဒီစီရေးလေ့ကျင့်မှုတွေဟာဒေတာတွေမှာလုံခြုံရေးတည်ငြိမ်စေမယ်လို့အီရန်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာအကြီးအကျယ်ပြောခွင့်ရအဘူဒဇောရှက်ကချီကတီရန်မျိုးတော်မှာပြောပါတယ်စီရေးလေ့ကျင့်မှုရဲ့ရည်ရွယ်ချက်ကဒေတာတွေမှာနိုင်ငံတကာကူးသန်းရောင်းဝယ်မှုဘေးကင်းလုံခြုံရေးအကြမ်းဖက်ဝါဒနဲ့ပင်လယ်ပြင်နှိမ့်နှင်းမှုတို့အားကောင်းစေဖို့ဖြစ်တယ်လို့အီရန်ပြောခွင့်ရကပြောပါတယ်ပါရှန်ပင်လယ်ကွေ့ဒေတာရည်ပြင်းမှာတိုက်ခိုက်ခံရတာတွေဖြစ်ပြီးတဲ့နောက်အဲ့ဒီဒေသမှာအမေရိကန်ဦးဆောင်တဲ့ရေတပ်ဖွဲ့တွေခြားထားဖို့အမေရိကန်ကအဆိုပြုမှုပါတယ်တိုက်ခိုက်မှုတွေရဲ့လက်သေးအဖြစ်အမေရိကန်နဲ့မာမိတ်တွေကအီရန်ကိုအပြစ်တင်ပြောဆိုပေမဲ့အီရန်ကတော့ညင်ပါတယ်
ခရစ်မတ်ပွဲတော်ကာလမှာဟောင်ကောင်စီးပွားရေးလုပ်ငန်းတွေထိခိုက်အောင်ရည်ရွယ်ပြီးယာနေ့ချီတဲ့ဆန္ဒပြသူတွေဟာမနေ့ကတော့ဈေးဝယ်စင်တာကြီးတွေကိုတတိယနေ့အဖြစ်ချီတဲ့ဆန္ဒပြခဲ့ပါတယ်ဈေးဝယ်စင်တာဆန္ဒပြမှုလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေကဟောင်ကောင်တဝမ်းမှာရှိတဲ့ဂုဏ်တိုက်တွေကိုပစ်မှတ်ထားပြီးခရစ်မတ်အကြိုနေ့ကလေးကစပြီးတော့ဆန္ဒပြနေကြတာပါပုံမှန်အားဖြင့်တော့ခရစ်မတ်ကာလဟောင်ကောင်ဟာခီးသွွားတွေနဲ့စီကားလေးရှိတာပါမနေ့ကတော့ဆန္ဒပြပွဲတွေမှာရဲတွေကဆန္ဒပြသူတွေကိုနှိမ်နင်းခဲ့တယ်လို့ဖန်စီထိန်သိမ်းခဲ့ပါတယ် ထိုက်ဖို့အရက်ကဇီးဝယ်စင်တာတစ်ခုမှမျက်နှာဖုံးတက်ဆန္ဒပြသူတွေဟောင်ကောင်ကိုလွတ်မြောက်ခွင့်ပေးရဲတပ်ဖွဲ့ဖျက်သိမ်းပြီးစရဲဆောင်ပုတ်တွေနဲ့တချင်းတွေတီးဆူဆန္ဒပြခဲ့တာကို RTHK သတင်းဌာနရဲ့သတင်းတွေမှာဖော်ပြခဲ့ပါတယ်။အဲ့ဒီနေရာမှာလည်းရဲကဆန္ဒပြသူအတော်များများကိုဖမ်းဆီးခဲ့ပါတယ်။ဇီးဝယ်စင်တာတွေကတချို့စားတောက်ဆိုင်တွေ၊စတူးဆိုင်တွေကဆန္ဒပြသူတွေလာချိန်မှာဆိုင်တွေကိုယာယီပိတ်ထားခဲ့ပါတယ်။မနေ့ကညပိုင်းရောက်တဲ့အထိရဲနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေဖြစ်ပွားခဲ့တာပါတရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပြီးဥပဒေကျမ်းကိုဆန့်ကျင်ကန့်ကွက်ရာကနေအဲ့ဒီကနေစတင်ခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေဖြစ်ပွားနေခဲ့တာ6လကျော်ပြီလဲဖြစ်ပါတယ
်ဤဘက်သမရဘာဟမ်ဆာလီကအီရန်ဩဇာလွှမ်းမိုးထားတဲ့အုပ်စုရွေးချယ်တဲ့ဝန်ကြီးချုပ်တူကိုခန့်အပ်မဲ့အစားသူနှုတ်ထွက်သွားမယ်လို့ဂျာတာဘီနေကပြောလိုက်ပါတယ်တောင်ပိုင်းဘာဆရာဒီနယ်အုပ်ချုပ်ရေးမှူးအာဆာဒ်အယ်အိုင်ဒန်နီကိုဝန်ကြီးချုပ်တည်းအဖြစ်ဖတာအုပ်စုကဗိုလ်ထူးနေမှာအမည်စင်းတင်သွင်းထားတာပါဒီအပေါ်အစိုးရစန့်ကျင်ရေးဆန္ဒပြသူတွေကချက်ချင်းပဲကန့်ကွက်ကြပါတယ်တရုတ်သုံးခုနှစ်မှာအီရတ်ကိုအမေရိကန်ဝင်လာခြင်းကတည်းကအုပ်ချုပ်လာတဲ့အစိုးရအဖွဲ့တရက်လုံးကိုလုံးဝပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေကတောင်းဆိုထားတာပါသွေးထွက်တန်ယိုဖြစ်တာကိုရဆိုင်ပြီးငင်းကြဲရေးကိုထိမ့်သိမ်းလိုတဲ့ကျွန်တော်ဆန္ဒရအာဆာဒ်အယ်အိုင်ဒန်နီအပေါ်လေးစားသမှုရှိတော်ညာလည်းပဲသူ့ကိုအမည်စင်းတင်သွင်းတဲ့ပေါ်ကျွန်တော်ငြင်းဆန်ပါတယ်လို့သမရဆာလီကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဒါစတဲ့မှာပဲသမရဖြစ်ကနေသူနှုတ်ထွက်လို့ရှိတယ်ဆိုတော့ကိုမစ္စတာဆာလီကထည့်ပြောထားပေမဲ့တကယ်တမ်းနှုတ်ထွက်လို့တင်သွင်းတာမျိုးတော့မဟုတ်သေးပါဘူး။ဘက်ဂရက်မျိုးတော်နဲ့ရှီးယားမွတ်စလင်အများစုရှိတဲ့နိုင်ငံတောင်ပိုင်းမှာအော်တိုဘားလာကလေးကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေတာပါ။အကြံပြချစားမှုညံ့ခြင်းနဲ့အများပြည်သူဝန်ဆောင်မှုနဲ့အလုပ်ကံရှားပါတဲ့ပေါ်ဆန္ဒပြကန့်ကွက်နေကြတာဖြစ်ပါတယ်။
အမေရိကန်တံမင်းဘက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 933ကလိုက်တိုမီတာ40 kHz 983ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တံတောက်ကြမနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်လူမျိုးတုံးတပ်ဖြတ်မှုတားဆီးဆိုင်ရာနိုင်ငံတကာသဘောတူစာချုပ် Genocide Convention ကိုမြန်မာနိုင်ငံကချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားစဲဆိုထားတာနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံရဲ့သဘောထားကိုမြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီး Mr. Ichiro Maruyama ကအခုလိုပြောပါတယ
် Genocide တကယ်ချမချားဆိုတာကျွန်တော်မစင်စားနိုင်ပါဘူး။ဘာဖြစ်လို့ဆိုတော့ Genocide ရှိတယ်ကျွန်တော်မသိပါဘူး။ဒါကြောင့်မို့လို့အပြည်ပြည်ဆိုင်ရာအဲ့ဒီတရားရုံးက Genocide ရှိတယ်ဆိုပြီးတော့ဖုံးပြတဲ့ချမ်းမဲ့လို့မှကြည့်ပါဦ
း။ဒီဇင်ဘာ26ရက်ကြာတာပရီနီကရန်ကုန်မြို့ဂျပန်တမ်မတ်ကြီးနေမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတမ်မတ်ကြီးမာရူယာမာကအဲ့ဒီလိုပြောသွားတာပါ။ဂမ်ဘီယာကတန်ကြားထားတဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ကြားပြတ်လှုပ်ဆောင်ရမယ့်အစီအစဉ်တွေကို ICJ ကလက်ခံချမှတ်ပေးလိုက်ရင်ဂျပန်နိုင်ငံအနေနဲ့တက်နိုင်တဲ့ဘက်ကအကူအညီပေးသွားမယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီး ICJ မှာရှင်းလင်းတင်ပြခဲ့တာကိုဂျပန်နိုင်ငံကထောက်ခံတယ်လို့လည်းဂျပန်သံတမန်ကြီးကပြောပါရယ်။လက်ရှိဂျပန်ညွန်ပေါင်းအစိုးရအဖွဲ့တွေကကိုမီတိုပါတီခေါင်းဆောင်အထက်လွှတ်တော်အမတ်မစ္စတာယာမာဂူချီနာဆူတိုကပြီးခဲ့တဲ့ရက်ပိုင်းမြန်မာနိုင်ငံခီးစဉ်တွင်ဒေါက်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တရားစီတွေ့ဆုံပြီးရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဂျပန်သံတမန်ကြီးအီချီရိုမာရူယာမာကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါရရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗူဒီတော်မျိုးနဲ့ဥက္ကဋ္ဌဦးရဲသိန်းတေဆုံးသွားတာနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တက်မတော်ဘက်ကပြောဆိုတာတွေကွဲလွဲနေပြီးတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုနေပါတယ်။အေအေတဆောထားတဲ့တောင်ကုန်းကိုဒီဇင်ဘာလ25ရက်နေ့မှာတပ်မတော်ကလက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်တဲ့အချိန်တွင်လက်နက်ကြီးကြီးကျပြီးတော့ဦးရဲသိန်းတေဆိုးသွားတာလို့အေအေဘက်ကပြောပါတယ်။ဒီပြောဆိုချက်ကိုတပ်မတော်ဘက်ကလုံးဝပယ်ချပြီးဦးရဲသိန်းကိုအေအေကဖမ်းသွားပြီးတဲ့နောက်ရပိုင်းအကြမှာပဲတတ်ပစ်လိုက်တာလို့တုံ့ပြန်ပြောဆိုပါတယ်။ဦးရဲသိန်းအခုလိုအသက်ဆုံးဆုံးသွားတဲ့ပေါ်လူခွင့်ရေးဖော်တွေနဲ့တက်ကြလူရှားသူတွေကတော့အေအေကိုပြစ်တင်ဝေဖန်ကြပါတယ်။ဦးရဲသိန်းလို NLD ပါတီကတာဝန်ရှိသူနဲ့ဦးဝေတင်းလို့ချင်းပြည်နယ်မျိုးသားလွတ်တော်အမတ်စာသူတွေကိုအခုနောက်ပိုင်းမှာအေအေအဖွဲ့ကပြစ်မှတ်ထားဖမ်းဆီးတာတွေရှိလာနေတာပါ။ဥဝေတင်းဆိုရင်အေအေကဖမ်းထားတာနှစ်လနီးပါးရှိနေပြီဖြစ်ပြီးသူနဲ့ပတ်သက်လို့ဘယ်လိုသတင်းအချက်လဲမှမရပါဘူး။ခရစ်စမတ်နေ့ကလည်းဘူးတော်မျိုးတွေကနေတာဝန်ကြားဒေသကိုသွားတဲ့လူမှုကြီးကြပ်ရေးအရာရှိ၃ဦးကိုအေအေကဖမ်းသွားပါသေးတယ်။တိုက်ပွဲတွေအတွင်းတနက်ကန်မဟုတ်တဲ့အခြားသားတွေနဲ့ဝန်ထမ်းတွေကိုဖမ်းဆီးတာမျိုးမလုပ်ဖို့တောင်းဆိုတာတွေလည်းပုံများလာပါတယ်။
ထိုင်းနိုင်ငံမှာမိုးခေါင်ရေရှားတာကြောင့်ဆန်ထွက်နှုံးကျသွားမလားဆိုတဲ့စိုးရိမ်ချက်ကြောင့် ဒီတရင်ဘက်တွင်မှဆန်စည်းတက်သွားသလိုဗီယက်နမ်မှာလည်းနည်းနည်းအတက်ပြပြီးမြန်မာမှာတော့ဝဲလူအားယော့နေပါတယ်ထိုင်းနိုင်ငံထွဲဆန်ကျူး900ခန့်နှုန်းပါဆန်မျိုးစားဟာကြာတာပြီးနေကဒဒန်ကို424ဒေါ်လာကနေ435ဒေါ်လာအထိခေါ်ဈေးရှိခဲ့ပြီးပြီးခဲ့တဲ့တရင်ဘက်က395ဒေါ်လာကနေ420ဒေါ်လာအထိပဲခေါ်ဈေးရှိခဲ့တာကနေတက်သွားတာပါကမ္ဘာမှာဒုတိယဆန်အများဆုံးတင်ပို့တဲ့ထိုင်းနိုင်ငံ6ဖရာမြင့်ဒေတာပတ်ဝန်းကျင်ကစပားဆိုင်ဧက23နန်းကျော်မှာရေအလုံလောက်ရမှာမဟုတ်ဘူးလို့ထိုင်းအာဏာပိုင်တွေကနိုဝင်ဘာလအစောပိုင်းမှာပြောထားပါတယ်။အခု6တွေ့ရသည်ဟာထိုင်းနိုင်ငံမှာ AP 30ရင်းနှီးအထိကြာမြင့်မှာပါ။ဗီယက်နမ်ထွက်ဆန်ကျူး900ခန့်နှုန်းပါတဲ့ဆန်မျိုးစားဈေးနှုန်းဟာလည်းပြီးခဲ့တဲ့သတင်းပတ်ကဒဒန်ကိုဒေါ်လာ350ကနေ352ဒေါ်လာရှိခဲ့ရကနေကြာတာပြီးနေမှာ355ဒေါ်လာကနေ360ဒေါ်လာအထိနည်းနည်းတက်သွားပါတယ်။ဒါပေမဲ့လည်းအခုချိန်ခရစ်စမတ်နဲ့နှစ်သစ်ကူကာလအလယ်ရဲ့ဖြစ်တာမို့ဈေးကွက်ညီနေပြီးတော့အယောင်ပါနေတာလည်းဖြစ်ပါတယ်
။ဒီနှစ်ဘောလုံးရသည်ပရီးမီးယားလိအမှတ်ပေးစရာမှာလီဗာပူးအသင်းဟာဆက်ရှိပွဲကစားပြီးချိန်အထိရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်စေဖြစ်ပါတယ်။ဒီဇင်ဘာလ26ရက်ကြာတာပြီးနေကလီဗာပူးရဲ့ပွဲစဉ်ဆက်ရှိအဖြစ်ဒုတိယနေရာကလက်စတာစီးတီးအသင်းနဲ့ဝေးကွက်မှာကစားတာမှာလည်း၄ဂိုးပြတ်နိုင်ရပါတယ်။လက်စတာကတော့ပွဲစဉ်16ကစားရတာဖြစ်ပြီးဒီပွဲပြီးတဲ့နောက်ဇယားတိတ်ကလီဗာပူးထဲတပွဲပို39မှတ်နဲ့73မှတ်တိတိကွာသွားတယ်လို့ပွဲစဉ်16မကန်ရသေးတဲ့မန်စီးတီးနဲ့တမှတ်ပဲကွာတော့တာမို့အဆင့်3ရောက်သွားမယ်အလားတူရှိနေပါတယ်ချယ်ဆီအသင်းကလည်းအင်ကွင်းမှာဆောက်သမ်တန်ကို2ဂိုးပြန့်နဲ့ရှုံးပြီးအဆင့်4မှာ32မှတ်ရထားတာမို့အဆင့်3ကတပွဲရော့မန်စီးတီးနဲ့6မှတ်ကွာသွားပါပြီတခြားနိုင်ပွဲတွေကတော့မန်ချက်စတာယူနိုက်တက်က Old Trafford မှာ Newcastle ကို4ဂိုးကိုစပါကဘရိုက်တန်ကို2ဂိုးတကူဖီလာကနော်ဝစ်ကို2ဂိုးကိုမရှိအေဗာတန်ကဘန်လီကို2ဂိုးကိုမရှိနဲ့အသီးသီးအနိုင်ရကြပါတယ်ရှက်ဖီးနဲ့ဝက်ဖို့တို့ကတော့တစ်ဖက်တကူစီနဲ့တည်ကြသွားပါတယ်ဒီကနေ့မှာတော့မန်စီးတီးကလက်ရှိအဆင့်ရှင်မှရှိတဲ့ဝူးဖ်စ်အသင်းအင်ကွင်းမှာပွဲစဉ်16ကစားရမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆက်ကုန်းဒီဇင်ဘာလ29ရက်တောက်ကြနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်မြသတင်းအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့1959ချိန်မြောက်ကရင်နှစ်သစ်ကူမှာအမေရိကန်ရောက်ကရင်နယ်ပွားတွေရဲ့စန္ဒာနဲ့သဘောထားတချို့ကိုစူးစီးပြောပြပေးသွားမှာပါ။မြန်မာနိုင်ငံမှာတခြားတိုင်းရင်းသားတွေနေတူကရင်တိုင်းရင်းသားတွေကိုလူလားတဲ့ငြိမ်းချမ်းရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်စပေးရင်ကျေးမှုစတာတွေကိုလွတ်လပ်စွာပုံဖော်နိုင်မဲ့အခွင့်အလမ်းတွေလာမဲ့နှစ်သစ်ထဲပေါ်ပေါက်လာစေဖို့မျှော်လင့်ဆုတောင်းမိတယ်လို့ပြပရောက်ကရင်တိုင်းရင်းသားတွေကပြောပါတယ်ဒီဇင်ဘာလ26ရက်နေ့မှာကြာရောက်တဲ့1959နှစ်မြောက်ကရင်နှစ်သစ်ကူနေ့မှာအခုလိုပြောခဲ့ကြတာပါဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံထဲမှာကရင်လူမျိုးတွေအခြေချနေထိုင်ပြီးနှစ်သစ်ကူပွဲလှုပ်လာခဲ့တာနှစ်ပေါင်း1959နှစ်ရှိလာခဲ့ပါပြီ။လွတ်လပ်ရေးရာပြီးကစားဒေတာအသီးသီးမှာကွဲပြားနေတဲ့ကရင်တိုင်းရင်းသားတွေတစုတစည်းတဲ့ဖြစ်အောင်လို့ဒီဇင်ဘာလ26ရက်နေ့ကိုကရင်မျိုးသားနေ့အဖြစ်သတ်မှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အစိုးရတာဝန်ရှိသူတွေကကရင်နှစ်သစ်ကူနေ့အဖြစ်သာသတ်မှတ်ပေးခဲ့တယ်လို့အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ဩစတြေးလျနိုင်ငံမှာနေထိုင်သူနိုင်ငံတကာကရင်အဖွဲ့အစည်း IKO အလို့အမှုဆောင်ကော်မတီဝင်မန်အော်လန်ဒိုကရှင်းပြပါလေ
ကိုတော့တော့ကွဲကွဲပြားပြားနဲ့နှစ်သစ်ကူးတွေကိုဒီရဒေတာလိုက်ဟိုလေတော့ this ပေါ်တဲ့အချိန်ကိုကျင်းပကြတာဒါပေမဲ့နှစ်သစ်ကူးတရက်ထဲကိုတပြီလုံးမှတမျိုးသားလုံးကတညီညွတ်နေနဲ့လုံနိုင်တဲ့တကယ်ကစက်တဲ့ထော်လီတွေဖြစ်ဖို့အတွက်ကပြင်ကောင်းဆောင်တွေကြိုးစားလာခဲ့တာကိုကျွန်တော်ပြန်လဲသုံးသပ်ပြီးဒီနေ့ဒီရက်ရဲ့တန်ဖိုးနဲ့အနစ်ပါရကိုပြန်ပြီးတော့အောင်မေတ္တိရတဲ့အပြင်ပေါ့နော်တန်ဖိုးထားကြဖို့အဲ့ဒါကျွန်တော်လုပ်ကြပါတယ်နံပါတ်၁တစ်ချက်ကဒီကီနိသကူနေဆိုတဲ့ဟာနိသကူနေအနေနဲ့တောင်းတာမဟုတ်ဘူးအဲတရင်မျိုးသားနေဆိုပြီးတော့တောင်းတာပဲဒါပေမဲ့နောက်ဆုံးကြတော့ဗလေအကြောင်းမျိုးကြောင့်ဒေါက်တာဘတ်မော်အစိုးရလက်ထက်မှာကီနိသကူနေဖြစ်ပဲပြိမှတ်ပြုဖို့အဲ့ဒါပြန်လဲသတ်မှတ်ပေးတယ်ပေါ့နော
်ဩစတြေးလျနိုင်ငံဆီဒနီမြို့မှာလည်းဒီဇင်ဘာလ26ရက်နေ့ကကရင်နှစ်သစ်ကူးနေ့အခမ်းအနားကျင်းပခဲ့တယ်လို့သူကပြောပါတယ်။အလားတူအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာကရင်တိုင်းသားတွေအပါအဝင်ဒေသခံအမေရိကန်လူအဖွဲ့အစည်းခေါင်းဆောင်တွေပါတက်ရောက်တဲ့ကရင်နှစ်သစ်ကူးနေ့ပွဲကိုလူတစ်ထောင်နီးပါးတက်ရောက်ခဲ့ပြီးလာမယ့်နှစ်သစ်မြန်မာနိုင်ငံမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်စတာတွေကိုပုံဖော်နိုင်မဲ့အခွင့်အလမ်းကောင်းတွေရလာစေဖို့ဆုတောင်းကြောင်း KOA ခေါ် မေကန်ရောက်ကရင်အဖွဲ့အစည်းအတွင်းရေးမှူးနဲ့စောကလဲအဆိုကပြောပါတယ
်။လာမယ့်နေ့မှာကျွန်တော်တို့လူချင်းမှဟန်တူကြတော့တန်းပြီးခွင့်ရင်းနဲ့လူချင်းတော်ပေါ့နော်။ကိုပိုင်အောင်ချုပ်ခွင့်အဲ့ဒါတွေပေါ့လူချင်းတယ်။မောင်ကျွန်တော်တို့ဒီလက်ရိုးရနော်စာတီဒီမှုအစတွေပေါ့နော်။ဟိုလှုပ်ချင်းတလို့လုံးလုံးမရတဲ့တချို့နေရာမှာဒီအဲ့လိုမျိုးပေါ့နော်။အဲ့ဒါတွေကဟိုမဖြစ်သင့်ဘူးပေါ့နော်။နောက်ကျွန်တော်တို့အပြောင်းလဲရှိဖို့လိုအပ်ပြီပေါ့နော်။ဒါဖြစ်လို့ဆိုတော့နိုင်ငံမှာအုပ်ချုပ်နေတာက NLG ဒါပေမဲ့ပါဝါတွေယူနေတာကြတော့ပြောရမယ်ဆိုရင်တတ်မတော်ပေါ့နော်။အဲ့ဒါတော့ကြောင်းလဲမှုတော့သူတို့လှုပ်သိမ့်တာပေါ့နော်
။ကနေဒါနိုင်ငံဒိုရန်တိုမြို့မှာလဲကရင်နှစ်တစ်ကူနေကိုအစီအစဉ်မျိုးစုံနဲ့တင်ဆက်ကျင်းပခဲ့ပြီးမြမပြည်ကြီးညဉ့်ညမ်းသားရွာပြောစီဖို့အတွက်စုမုံကောင်တောင်းပြစ်တယ်လို့ဒိုရန်တိုကရင်လူမှုအဖွဲ့အစည်းဒုက္ခတာသောမိတာကပြောပါတယ်
ကျွန်တော်တို့အကောင်းဆုံးမျှော်လင့်တာတော့အားလုံးကတော့ဆရာဝါပြောတဲ့ဘဝငင်းချက်တဲ့ဘဝအားလုံးကလူချင်းကြတာပဲကျွန်တော်တို့လည်းလူချင်းခဲ့တယ်မျိုးမျိုးလည်းကြိုးစားခဲ့တယ်အခုပြည်တွင်းမှာအသက်နဲ့ရင်းပြီးတော့ပြေးပြီးတော့ပုန်းရှောင်နေရတဲ့လူတွေလူခွင့်ရချိုးဖောက်ခံတဲ့လူတွေကလည်းအများကြီးရှိတယ်အမှဒုက္ခသည်စခန်းမှနေတဲ့ဆိုတော့ကြာလဲသူတို့မှာဘဝမရမရနဲ့ပြီးတဲ့အခါမှာရှင်မျှော်လင့်ချက်တရားကုံကျော်အဲ့လိုအခြေအနေမျိုးကြုံဆောင်တာလည်းအများကြီးရှိတယ်ဒါမဲ့တခုကတော့ကောင်းတာရာဆိုရင်လည်းကြည့်မယ်ဆိုရင်ကရင်နှစ်တကူရောက်လာလို့ရှင်ကွဲပြားမှုအားလုံးတွေကိုကရင်အားလုံးတွေကခွာချပြီးတော့အဲ့ဒီမှာအားလုံးအစုအပြားနဲ့စုစုစည်းစည်းနဲ့ပျော်ပျော်ပါပါနဲ့ကျင်းပကြတာတော့ထုံးစံတလေးအားတော့ရှိခဲ့ဘူးလေဒါသမိုင်းရလည်းပြန်ကြည့်လို့ရတယ်လေ
ကရင်တိုင်းသားတွေကိုကြမာကိုဖန်တီးဝင်ရနိုင်ဖို့လက်နက်ကင်တော်လန်လာတဲ့ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ကသမရဦးသိန်းစင်အစိုးရလက်ထက်မှာတနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA ကိုလက်မှတ်ထိုးခဲ့ပေမဲ့ဒီဆုံးဖြတ်ချက်အပေါ်ဘဝင်မကြတဲ့ကရင်တိုင်းသားတွေရှိကြသလိုကရင်ဒေသငြင်းငြမ်းနေပြီလို့မခံယူသေးကြောင်းလဲဝေဖန်ပြောဆိုကြပါရယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြသွားတာပါရှင်အခုမလေးရှားမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေဘက်ကိုအလှည့်ပေးကြပါတယ်မလေးရှားနိုင်ငံမှာတရားမဝင်နေထိုင်ကြတဲ့နိုင်ငံခြားသားတွေတန်ချေးသက်သက်သာသာနဲ့နေရရင်ပြန်နိုင်မဲ့ B4G Back for Good အစီအစဉ်ဟာဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်ဆုံးတော့မှာမလို့မြန်မာနိုင်ငံသားအတော်များများနေရပြန်ဖို့လုပ်နေကြတယ်လို့မြန်မာအလုပ်သမားတွေကိုကူညီပေးနေသူတဦးကပြောပါတယ်တရားမဝင်နိုင်ငံခြားသားတွေကိုစီမံကိန်းနဲ့ဖမ်းဆီးနေတာကြောင့်အများအပြားဖမ်းဆီးခံရချိန်မှာပဲအခုလိုနေရရင်ပြန်ဖို့လှုပ်လာကြတာပါဒီအကြောင်း VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာနှစ်ကုန်ပိုင်းအတွင်းအဖမ်းဆီးတွေပိုပြီးစိတ်လာတဲ့အတွက်မြန်မာတွေဟာပြည်내တိုင်းကလူဝင်မှုကြီးကြပ်ရေးဌာနတွေမှာဒဏ်ကြေးပေးသွင်းပြီးနေရပြန်ရတဲ့သူတွေများလာတာပါထိတ်တရေစခန်းတွေမှာရောက်နေတဲ့မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီးရမမောင်ကတော့ဒီအပိုင်းအတွင်းမှာနေရပြန်ရတဲ့သူတွေများလာကြောင်းပြောပြပါတယ
်ကျန်တာကတော့ရက်ကလည်းရန်ကတ်နေတဲ့အခါကျတော့ဒီရက်ထဲမှာတော့တော်တော်လေးပြုံပြီးပြန်ရတာတွေ့ရတယ်ပြည်ကြီးပြန်တဲ့ဆိုတာကကိုမြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ဘူးတခြားနိုင်ငံသားတွေလည်းပါတာပေါ့ဒီပြည်နယ်နဲ့တူပါတော့ပြည်နယ်တိုင်းမှာတော့အပြည့်ပါပဲ။ပြည့်တဲ့နေရာရေလို့ရှိပါဘူး
။မလေးရှားဆူရတဲ့လက်ထက်မှာတရားမဝင်နိုင်ငံသားရှင်းလင်းရေးစီမံချက်ကိုဇက်တိုက်လုပ်ခဲ့ပြီးဒဏ်ကြေးသက်သာစွာနဲ့နေရပြန်နိုင်ရေးအစီအစဉ်ကိုအကောင့်ထည့်ဖော်ခဲ့ရမှာဒုတိယကြိမ်မြောက်ဖြစ်တယ်လို့လည်းကိုတီးရမမောင်ကပြောပြပါဗျ
။ပြီးခဲ့တဲ့နှစ်ဖြစ်လာပိုင်း30ရင်းနေရဒါနောက်ဆုံးပြိတ်လိုက်တာပေါ့နော်
။ဟုတ်ကဲ့။
ဒီ6လပိုင်းတော့ကနေပြီးတော့ဒီအစီအစဉ်ကို2လအချိန်ပေးထားမယ်ပေါ့နော်။2လအချိန်ပေးမှာပြန်ဆိုပြီးတော့တို့ဟိုတတ်မှတ်ထားတာကဒါပြည်ကြတဲ့နှစ်6လပိုင်း30ရက်နောက်ဆုံးဆိုပြီးတို့တတ်မှတ်ပေးထားတယ်အခုနောက်တစ်ကြိမ်ကဒီ6လပိုင်း30ရက်နေ့ကနေစပြီးတော့12လပိုင်း31ရက်နေ့ကြီးဆိုပြီးတို့ဟိုဖွင့်ပေးထားတယ်ပေါ့
ဒါပေမဲ့
ဟိုအစိုးရအသင်းလက်ထက်မှာဒါဒုတိယကြိမ်လို့ကျွန်တော်တို့ဟိုသိရတာပေါ့
မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆေးလွှတ်တဲ့အလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းအနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာအလုပ်သမား9,000ထက်မနည်းရှိနေတယ်ဆိုပြီးပြောဆိုထားပါတယ်။မလေးရှားအစိုးရရဲ့ဒဏ်ကြေးသက်သာစွာနဲ့နေရပြန်နိုင်ရေးအတွက် B4G Back for Good အစီအစဉ်ကဒီဇင်ဘာလကုန်မှာပြီးတော့မှာမို့မလေးရှားနိုင်ငံမှာအဖမ်းဆီးတွေပုံမစိတ်လာပြီးတစ်နှစ်အတွင်းနိုင်ငံသား9,000နီးပါးကိုဖမ်းဆီးရမိခဲ့တယ်ဆိုပြီးဒီဇင်ဘာလထဲမှာပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မရေးမှပြောပြခဲ့တာပါရှင်။အခုအမေရိကန်ဆိုင်ရာသတင်းတော်တစ်ပုဒ်ကိုအလှည့်ပေးချင်ပါတယ်။
American Piranzuga took Bianca and Natana Seguni, a muta, Kaguayis, and a quimpuman Ubri Mapa when they chedriha, Pirin Yego, when your super does be dealing and got Pidin Shokali Bari, Eri Ubri Rema, Hong Kong has sent up Yaborigo Taukana, Taiwan go Lene, Yang Charane, Shinjan Dinega, Muslim, Lunezuri, John, C and Cantara, Ripawe Mare, writer Drindia go Chicken B, go Yemitonga, Jason, Jobia Biva Mission.
American dollar, Korea tons of ship billion Tamushire. American Muda Kagui Uriha, Tizamalan say Yenima Lemma Yi to Anna Tawengavare. Eddie Urima, Hong Kong Go and Ocho Queen at the Daga, Sanabia Warigo, Taukan Ekisa. Taiwanese, see ye see ya, Piana Bubon Sangwello. Silenadri Yong Chapi, Taiwan Kagui Swango, Bobi Mima on Lusong Pime Kisane. Sinjan Pinega, Muslim Lunezu, Uigari Jong, Tizi, see in Kantara Kisari Bawendivare. ဒီဥပဒေနဲ့ပတ်သက်လို့ဒီဇင်ဘာလ27ရက်နေ့မှာတရုတ်ကာကွယ်ရေးဝန်ကြီးဌာနကတရုတ်သားရှင်းလင်းပွဲတရပ်ပြုလုပ်ပြီးတုံ့ပြန်ခဲ့ပါတယ်။ဒီဥပဒေဟာတရုတ်နိုင်ငံရဲ့မူဝါဒနဲ့အမေရိကန်နဲ့တရုတ်တို့အကြားလက်မှတ်ကြီးထိုးထုတ်ပြန်ထားခဲ့တဲ့ကြေညာစရန်3ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောခွင့်ရဟူဂျန်ကပြောပါတယ်။မေဂိုတန်းဒီ
အမေရိကန်မျိုးသားကာကွယ်ရေးဥပဒေတွေကတရုတ်နိုင်ငံနဲ့သက်ဆိုင်တဲ့အချက်တွေဟာစီအေးကာလစိန်ဓာတ်တွေဖုံးလွှမ်းနေပါတယ်။တရုတ်စီအေးချင်းချောက်မှုဆိုပြီးတော့လည်းပုံဖော်ထားပါတယ်။ဒီဥပဒေတွေကထိုင်ဝမ်၊ဟောင်ကောင်နဲ့စင်ကြမ်းပြည်နယ်တို့နဲ့ဆက်နွယ်ပြီးပြည်ထောင်လုပ်ထားတဲ့အချက်လက်အတော်များများဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုအလွန်အကျွံဝင်ရောက်ဆွတ်ဖက်နေတယ်လို့နှစ
ပြည်သူများအပြစ်တင်နေတာဟာမြို့သားလုံခြုံရေးလိုအပ်ချက်အရာလုံဆောင်နေရတာဖြစ်ပြီး တရုတ်စစ်တပ်ဟာအပြည်ပြည်ဆိုင်ရာအရေးကိစ္စတွေမှာတာဝန်ပို့ယူလာနေကြောင်းဒါကြောင့်တရုတ်စစ်တပ်ရဲ့လုံဆောင်ချက်တွေပေါ်ငြိမ်းချမ်းရေးမြတ်နိုးတဲ့နိုင်ငံတွေနဲ့ပြည်သူတွေကသာအဆုံးဖြတ်ပေးရမှာဖြစ်ကြောင်းပြောပါတယ်။ထိုင်ဝမ်ဟောင်ကောင်နဲ့စင်ကြန်ပြည်နယ်ကိစ္စတွေပေါ်မှာတော့ဝူကအခုလိုဆက်လက်တုံ့ပြန်ခဲ့ပါတယ်။ထိုင်ဝမ်ဟာလျှို့ပြည်ရဲ့ခွဲထုတ်လို့များတ
ံရဲ့အမာခံအကျိုးစီးပွားရောတရုတ်ပြည်သူပြည်သားတွေရဲ့အမျိုးသားရေးခံစားချက်တွေပါပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးဖြစ်ပါတယ်။ဒါကြောင့်ပြပဆွတ်ဖက်မှုကိုတီးခတ်မှာမဟုတ်ပါဘူး။ထိုင်ဝမ်နဲ့စီးရီးယားဆက်သွယ်ပြီးတရုတ်ဝင်အပြန်အလှန်ဆက်ဆံရေးတွေလုပ်နေတဲ့နိုင်ငံတွေအားလုံးကိုစန့်ကျင်ပါတယ်။ဘယ်သူကမှဘယ်အခြေအနေမှာမှထိုင်ဝမ်ကိုတရုတ်ပြည်တွေကခွဲထွက်သွားမှာကိုလက်ခံမှာမဟုတ်ပါဘူး။
American အထက်လွှတ်တော်ကအတည်ပြုခဲ့ပြီးဖြစ်တဲ့ American မျိုးသားကာကွယ်ရေးဥပဒေမှာ American စစ်တပ်ရဲ့စစ်တမမြောက်အင်အားစုအဖြစ်အာဂတစစ်တပ်ဖွဲ့တစ်ဖွဲ့ဖွဲ့စည်းဖို့လည်းပါဝင်ပါတယ်။ဒီဇင်ဘာလ24ရက်နေ့ကကျင်းပတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာလည်း American တို့အာဂတတပ်ဖွဲ့စည်းပြီးအာဂတအတွင်းစစ်လက်နက်တပ်စင်မာကိုစိုးရိမ်မိကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျန်ရှွမ်ကပြောသွားခဲ့ပါတယ်ခင်ဗျာ။
ကိုရမေထုံပြောပြသွားတာပါရှင်ခုကဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မအီတန်စေကကောင်းနှုတ်စူးစီးတင်ပြပေးပါမယ်ရှင
်ရင်းနှီးမြှုပ်နှံမှုလှုပ်ဖို့အလားအလာကောင်းတဲ့မြန်မာနိုင်ငံဆွေကောင်းစင်နဲ့ရာဟုမာဆူနာရေးသားထားတဲ့ဆောင်းပါးကို thehindubusinessline.com မှာဖတ်ရပါတယ်မြန်မာစီးပွားရေးကဏ္ဍပုံပုံပွင့်လင်းလာတဲ့အမျှမြန်မာနဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံရေးကဏ္ဍတွေမှာအိန္ဒိယအတွက်ပို့ပြီးတော့လှုပ်ဆောင်နိုင်မှုအလားအလာပိုကောင်းလာပြီမလဲအိန္ဒိယနိုင်ငံကမြန်မာကိုတင်သွင်းမှုက900ခိုင်နှုန်းလောက်ပဲရှိပြီးတော့တင်သွင်းမှုစုစုပေါင်းရင်30ရာခိုင်နှုန်းကိုတရုတ်ကတင်သွင်းနေရလို့ထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကြောင်မီသွေးရည်နယ်နဲ့တဘာဝတန်ငွေခဏတွေမှာအိန္ဒိယကညီနီမြုံနယ်မှုလောက်ကိုင်းနေဆိုပေမဲ့လည်းမြန်မာရဲ့စုစုပေါင်းညီနီမြုံနယ်မှုဝင်ငွေရဲ့600ခိုင်နှုန်းကိုပဲအိန္ဒိယကပါဝင်နေရလို့ထောက်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံဖြစ်နေတဲ့မြန်မာကိုတင်ပို့ခွန်ကင်းလုတ်ခွင့်ကမ္ဘာကုန်သွယ်ရေးအဖွဲ့ကပေးထားပြီးတော့ဥရောပသမဂ္ဂကလည်းအခွင့်အရေးပေါ်ပေးထားတာတွေကိုအိန္ဒိယနိုင်ငံကအခွင့်အကောင်းယူပြီးတော့မြန်မာအခြေစိုက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်တဲ့လို့လည်းတိုက်တွန်းထားပါတယ်။လက်ရှိမီလုံလောက်မှုလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်အထူးသဖြင့်နေဆွမ်းအင်ဆိုလာလျှက်စစ်တပ်အားထုတ်လုပ်မှုဈေးကွက်ကိုအိန္ဒိယကဝင်တင်သလိုနော်ဝေးနိုင်ငံကတယ်လီနော့နဲ့ကာတာနိုင်ငံကအော်ရီဒူတို့လိုပဲအိန္ဒိယဆက်သွယ်ရေးတယ်လီကောင်လုပ်ငန်းတွေကဈေးကွက်ကိုဝင်တင်တယ်လို့အကြံပြုထားပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရွက်မှုနဲ့ပညာရေးကဏ္ဍဟာလည်းရေရှည်ရင်းနှီးမြှုပ်နှံသည်သလိုပြည်တွင်းအလုပ်သမားအရင်းမြစ်ကိုအသုံးချပြီးတော့ကောင်းမွန်စျေးသက်တာတဲ့ခရီးသွားလုပ်ငန်းတွေအိန္ဒိယနိုင်ငံကလှုပ်ဆောင်တယ်လို့ဆိုပါတယ်။ မဲခေါင်ဒေသကိုမြန်မာနိုင်ငံကနေတဆင့်ပဲဆက်သွင်းနိုင်ပြီးတော့အိန္ဒိယနဲ့ကုန်မရောက်ပြည်နယ်မှာဆက်နေတဲ့တစ်ခုပြီးတော့အာဆီယံနိုင်ငံကမြန်မာပဲဖြစ်တာကြောင့်မြန်မာနိုင်ငံနဲ့ကုန်သွယ်ရေးနဲ့အိန္ဒိယနိုင်ငံနေနဲ့တိုးလုံတင်နေဆိုပြီးတော့ရေးသားထားတာကိုဖတ်ရပါတယ်ရှင်။ တရုတ်မြန်မာရထားလမ်းကအိန္ဒိယအတွက်အခက်အခဲဖြစ်နိုင်နေဆိုတဲ့ကြောင်းစင်နဲ့ဒီပန်ဂျန်ရွိုက်ချော်ဒရီရေးသားထားတဲ့ဆောင်းပါးကိုတော့အီကော်နော်မစ်တိုင်းစ်ဒေါ့အိန္ဒိယတိုင်းစ်ဒေါ့ကောမှာဖတ်ရပါတယ်။ကဘယ်လန်စီမံကိန်းBRIနဲ့တရုတ်မြန်မာစီးပွားရေးစင်ကြံလန်CMEC ရဲ့တစိမ်တပိုင်းဖြစ်တဲ့မူဆယ်မန္တလေးကြောက်ဖြူမြေထားလမ်းကိုတရုတ်မြေထားကုမ္ပဏီCREEC ကစောက်လုပ်ဖို့အဆိ ကမ္ဘောဒီးယားလာအိုမြန်မာထိုင်းနဲ့ဗီယက်နမ်အာဆီယံ၅နိုင်ငံနဲ့ချိတ်ဆက်နေတဲ့ဂင်းဟာမဲကောင်ဒေသအထိဖြန့်ကျက်ဖို့အိန္ဒိယနိုင်ငံမှာစီမံကိန်းကြီးဝေးစီစဉ်ထားတယ်လို့လည်းဆိုပါတယ်။ကမ္ဘောဒီးယားလာအိုမြန်မာထိုင်းနဲ့ဗီယက်နမ်အာဆီယံ၅နိုင်ငံနဲ့ချိတ်ဆက်နေတဲ့ဂင်းဟာမဲကောင်ဒေသအထိဖြန့်ကျက်ဖို့အိန္ဒိယနိုင်ငံမှာစီမံကိန်းကြီးဝေးစီစဉ်ထားတယ်လ
တာပါရှင်အခုတော့နှစ်သစ်ကူကာလရောက်တိုင်းဖီရီသောရရှင်နေအတွက်ဒေးလက်ဆောင်ထုတ်လွှင့်ပေးနေကြအစီအစဉ်အလှည့်ကြပါပြီဒီမနက်တော့ဆိုတော့ခင်မောင်တိုးရဲ့လွမ်းသူဆောင်ဆိုတဲ့သချင်ကိုထုတ်လွှင့်ပေးပါပါနားဆင်ကြရအောင်ပါရှင
်ချိန်ညောင်းတော့ဝေကူမာလိုက်ခြင်းဒုတိယကြောလွမ်းလို့နေရပြီဒီနေ့ညနေမှလိုက်ခြင်းဒုတိယကြောလွန်လို့နေရပြီကြီးတဲ့မိုးပြန်မှဆောင်ရောက်ခဲ့ပြီဆောင်ချုံလို့မနှွေးနိုင်အောင်ဒီဆောင်လေလွန်နေနှင်းမုံလို့ပုံလွန်ထားပြီယင်တစ်ခုလုံးတွဲကြည့်အောင်လွန်ရတယ်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမင်းညလေဒီမန်လိုအန်တူဖို့ပြန်လာပါပြန်လာပါစစ်ထားအောင်ဒီမန်ညင်းရတဲ့စိတ်ကြည့်တော့လူတယောက်ကြောလွန်လို့နေရပြီမြမလွမ်းမြနေကြုံကန်းကဒုတိယကြောလွမ်းလို့နေရပြီခြင်းပင်ဝင်းခြင်းကိုမှန်းသာလို့ရဲ့ဘယ်မှာလဲဖြစ်သူရဲ့ဒီဆောင်လဲလွမ်းတွင်ခြင်းမုံလို့ဖုံးလွမ်းထားပြီးညှော်လီတိုင်းမိုင်းကြီးကလွမ်းရတယ်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမင်းညလေဒီမန်ကိုအတူဖို့ပြန်လာပါပြန်လာပါဖက်ထားအောင်ဒီညောင်တော့ဝေကိုမာလိုက်ခြင်းဒုတိယကြောလွန်လို့နေရပြီဒီဒီမြင်ရတဲ့မလိုက်ခြင်းဒုတိယကြောလွန်လို့နေရပြီကြီးတဲ့မိုးပြန်မှဆောင်ရောက်ခဲ့ပြီဆောင်ချုံလို့မနှွေးနိုင်အောင်ဒီဆောင်လေလွန်ဝင်ခြင်းမုံလို့ပုံလွန်ထားသည်ယင်တစ်ခုလုံးဖွဲ့ကြည့်အောင်လွန်ရတယ်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမင်းညလေဒီမန်ကိုအန်တူဖို့ပြန်လာပါပြန်လာပါဖက်ထားအောင်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမင်းညလေ
အစိုးရခင်မောင်ထူးရဲ့လွမ်းသူဆောင်ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင် VOE ရဲ့တောက်ကြနေမနေ့ခင်အစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ကတောက်ကြံနေမနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့နှလုံးရောဂါဖြစ်လာစေတဲ့အခြေခံရောဂါတွေနဲ့အတူနှလုံးရောဂါဖြစ်မဖြစ်သိနိုင်မယ့်အချက်တွေအကြောင်
းဒီလိုရောဂါပြောတော့တာဒီလိုဒါပဲနှလုံးမှာအများကြီးဂျန်နေသွားပြီနှလုံးကအော်ယုံကံရယ်ပူပြီးတော့အဲ့လိုယုံကံတဲ့အခါမှာနှလုံးကတကယ
်နှလုံးထုခုဒေါက်တာခင်မောင်ရဲ့ပြောကြားချက်နဲ့တူနားဆင်ရဖို့ရှိသလိုတိုင်းရင်သတင်းလွှာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးအောင်ပါအခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ရှင်ကမ္ဘာလူရှင်စီရင်ပြုစုဖို့နိုင်ငံပေါင်း144နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာနိုင်ငံကအဆင့်6ရှိလို့အလှူဒါန်းများတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။တရုတ်ကတော့အဆင့်142မှာရှိတဲ့အတွက်အလှူအနည်းဆုံးနိုင်ငံအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့မြန်မာပြည်ကိုတရုတ်ကလှူဒါန်းတာတွေကတော့တစ်နှစ်တခြားများလာနေတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်။
ပြည်ထောင်နိုင်ငံရေးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ကော်ရှင်းလွန်ခဲ့တဲ့နိုဝင်ဘာလမှာမြန်မာပြည်ကိုလာတော့ငင်းချမ်းရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်း၃ခုကိုဒေါ်လာတသန်းလှူသွားပါတယ်။အမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းချမ်းရေးဗဟိုဌာနကိုဒေါ်လာ၃သိန်းငင်းချမ်းရေးကော်မရှင်ကိုဒေါ်လာ၃သိန်းပြစ်ခတ်မှုစောင့်ကြည့်ရေးပူးတွဲကော်မတီကိုဒေါ်လာ၄သိန်းလှူသွားတာပါ။အရင်ကလည်းပူးတွဲကော်မတီကိုဒေါ်လာ၈သိန်းနဲ့မွန်တကားဆယ်စီလူမှုပါတယ်။ရှင်းနေမှာလဲဆက်လက်ပြီးငင်းကြိုင်းအဖွဲ့တွေကိုငွေကြေးကူညီပါလိမ့်မယ်။ကြောက်ဖြူအသီးစွေးဝါးရေးဇုံတည်ဆောက်နေတဲ့တရုတ်အစိုးရပိုင်းစင်တက်ကော်ပိုရေးရှင်းကလည်း2014ကစပြီးပက်ပေါင်းစုံပရဟိတလုပ်ငန်းတွေလုပ်နေပါတယ်။ဒီနှစ်တော့အေးအတူပူမြလက်တွဲကြဆိုတဲ့ခေါင်းစဉ်နဲ့ကြောက်ဖြူမြို့နယ်ကစာတင်ကျောင်းတွေကိုကျောင်းသုံးပစ္စည်းနဲ့အဝတ်အထည်လှူဒါန်းပါတယ်။စင်တင်နဲ့ယူနန်ပြည်နယ်အစိုးရပူးတွဲဆောင်ရွက်နေတဲ့လူငွေကျွမ်းကျင်မှုတင်ဒန်းကိုဒီနှစ်စပြီးအကောင့်တွေပေါ်နေပါသေး။တရုတ်ကုမ္ပဏီတွေရဲ့လုပ်ငန်းကိုဒေသခံတွေကြည်ပြူလာအောင်ကွင်းစင်ပြည်စီယုံလေးဆင်းနေတဲ့သဘောဖြစ်ပါသေး
။မြန်မာပြည်သူ့ဘဝမြင့်တင်ရေးမြန်မာပြည်မြောက်ပိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုကူညီရေးနဲ့အခြားလူမှုစီးပွားဖွံ့ဖြိုးမှုလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာ148တန်းလှူဒန်းဖို့လွန်ခဲ့တဲ့ AP လကသဘောတူလိုက်ပါတယ်မြန်မာပြည်မှာလူမှုရေးမတည်မငြိမ်မှုနဲ့လက်နက်ကင်ပဋိပက္ခဖြစ်နေရတာဟာစီးရဲနွမ်းပါမှုမှာအခြေခံတယ်လို့တရုတ်ကယုံကြည်နေပုံရပါတယ် CFPA ခေါ်စီးရဲမှုရှော့ချရေးအဖွဲ့က2013မှာကွင်းစင်းလေ့လာပြီးပေါ့ဖော်ပညာရေးစီမံချက်ကိုတီထွင်တယ်လို့ဂျန်အီရှင်းက Global Times မှာရေးသားပါတယ်တက္ကသိုလ်ကျောင်းသားတယောက်ကိုတစ်နှစ်ကျပ်သုံးသိန်း2015ကစပြီးထောက်ပံ့လာတာဖြစ်လို့ပေါ့ဖော်စီမံချက်ဝင်ကျောင်းသားဥယျာဉ်1300အထိရှိနေပြီဖြစ်ပါတယ
်2019တရုတ်မြန်မာချစ်ကြည်ပညာသင်စုအဖြစ်ကျောင်းပေါင်း30ခုကျပ်သိန်း2200လှူဒန်းပြီးသဘာဝဘေးတင်ဒုက္ခတွေနဲ့စစ်ဘေးဒုက္ခတွေဒီအတွက်ကျပ်သိန်း600လှူဒန်းကြောင်းသိရှိရပါတယ်တရုတ်မြန်မာစည်ရင်းနွားဖို့လျှော့ချရေးစံပြတ်ကြေးရွာစီမံကိန်းကို2018 February လက်ကစပြီးနေပြည်တော်တိုင်းမှာစတင်အကောင့်တွေပေါ်ပါသေး။လေဝင်းနဲ့တက်ကုန်းမြို့နယ်တွေမှာဝင်ငွေတိုးပွားရေးစွမ်းရည်မြင့်မားရေးနဲ့အသက်ပညာသင်ကြားရေးအတွက်
ဒီဟုတ်သူရကကြံဝေးတန်း၈000ကျော်ကူညီထောက်ပံ့ထားပါတယ်။ဒီမှာကိအောင်မြင်မိသားစုထောင်၄၀၀လူဦးရေ၉000ကျော်မှာအကျိုးခံစားရဖို့ရှိပါတယ်။အခုတော့ကြောက်တမ်းမျိုးနဲ့ကံပြောင်းကြေးရွာမှာအကောင့်တွေပေါ်နေပါတယ်။ဒီမှာကိပြည်သူကြီးမှာဝင်ငွေတိုးပွားလာမယ်လို့မျှော်လင့်ရပါတယ်။ဒီလိုလူမှုရေးအကူအညီပေးနေတဲ့အကြောင်းရင်းတစ်ခုကတော့နှစ်နိုင်ငံဆက်ဆံရေးကောင်းမွန်နေဖို့ဖြစ်ပါတယ်။ အထူးသဖြင့်စင်ရဲတဲ့အင်ဂျင်နိုင်ငံတွေကိုထောက်ပံ့တာများပါတယ်။လူမှုရေးအကူအညီပေးတဲ့ဒုတိယအကြောင်းရင်းကတာဝန်သိနိုင်ငံကြီးအဖြစ်တရုတ်ပြည်ဂွန်သိက္ခာတက်လာဖို့ဖြစ်ပါတယ်။နိုင်ငံသားမှာလူမှုရေးအကူအညီပေးတာဟာတရုတ်ပြည်ရဲ့အကျိုးစီးပွားကိုမြှင့်တင်ရရောက်တယ်လို့ယုံကြည်တာဟာလဲကူညီရတဲ့တတိယအကြောင်းရင်းဖြစ်ပါတယ်။ယူနန်ပြည်နယ်ကိုရေနံနဲ့ဓာတ်ငွေတည်ယူပို့ဆောင်နေတဲ
ကျောင်းကျခန္ဓာဟာပိုင်လန်းကိုဒေသခံတွေလက်ခံလာအောင်စီယုံတာလို့မြင်ကြပါတယ်။ရင်းနှီးနှံငွေပိုင်လန်းကျင်းစီမံကိန်းရဲ့အခြားလုပ်ငန်းကြီးတွေကိုတည်မီရာကအာယုံဆိုင်လာတဲ့အခါမှာပြည်သူအချင်းချင်းဆက်ဆံရေးရှင်ကျေမှုဖလှယ်ရေးနဲ့လူမှုကူညီထောက်ပံ့ရေးစတာတွေကိုတရုတ်ကဦးစားပေးပြီးအာယုံပြောင်းနေတယ်လို့ယူဆသူတွေလည်းရှိပါသေးတယ်။ မြန်မာပြည်မှာဆင်းရဲခြင်းရင်ဘုန်းကြီးလူရန်စာကိုမေတ္တာလိုမရမှာတရုတ်ကသဘောပေါက်ပါတယ်။ဒါဟာအနောက်တိုင်းနဲ့တာတဲ့အချက်ပါပဲ။ဘုန်းကြီးကျောင်းတိုင်းကိုတီဗီရုပ်မြင်သံကြားလှူဒါန်းတဲ့အစီအစဉ်ကိုတရုတ်ကအကောင့်တွေပေါ်လာတာသုံးသိရှိနေပါပြီ။လွန်ခဲ့တဲ့နှစ်ကုန်ပိုင်းမှာယူနန်ပြည်နယ်နိုင်ငံတကာပြည်သူ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဘုန်းကြီးကျောင်းတစ်ကျောင်းတီဗီတစ ုံးနစ်စာ SkyNet အစီအစဉ်ဝန်ဆောင်မှုကိုပါလှူဒါန်းလိုက်ကြောင်းသိရပါတယ်။အရင်ကလည်း TV အလုံးပေါင်း180ဘုန်းကြီးကျောင်းတွေကိုလှူခဲ့တာကြောင့်ရန်ကုန်ကဘုန်းကြီးကျောင်း234ကျောင်းဟာ TV တွေကိုကြည့်နိုင်ပြီဖြစ်ပါတယ်။ဒီလိုဘက်ဆောင်ဆက်ဆံရေးအကျိုးအမြတ်ကိုခံစားရမယ်လို့ရုပ်ကမျှော်လင့်နေဖို့ရပါတယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြာသာရင်းနှီးညမှာအတင်နာစင်နိုင်ပြီးခုလိုတောက်ကြနေမနေ့ခင်မှာပြန်လည်ထုတ်လင်းပေးပါရရှင်။ဒီတစ်ပတ်ကျမရေးခန္ဓာမှာတော့နှလုံးရောဂါရှိမရှိကိုယ်တိုင်သိစေနိုင်မယ့်အချက်တွေပြောပြမှာပါ။နှလုံးရောဂါဖြစ်မှာကိုစိုးရိမ်စိတ်နဲ့ရောဂါရှိမရှိကြိုတင်သိကျင်သူတွေအတွက်နှလုံးရောဂါဖြစ်လာဖို့ရောဂါအခန်းတွေကျမရေးနဲ့မညီညွတ်တဲ့စားတောက်ပုံစနစ်တွေနဲ့အတူကြိုတင်သတိပြုနိုင်မယ့်လက္ခဏာတွေအကြောင်းကိုနှလုံးခွဲစိတ်အထူးကနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနငိမ့်စားပါမောက်ခဌာနမှုဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင်
โอเคနှလုံးခွဲစိတ်ဖြစ်မှုဆရာဝန်ကြီးဗမောခဒေါက်တာခင်မောင်ရေခင်ဗျာကျွန်တော်တို့ဒီလူနာရီအနေနဲ့နှလုံးရောဂါရှိမရှိကိုအခုခင်မောင်အထူးကိုသိချင်းကြပါတယ်ဆရာမြန်မာနိုင်ငံမှာလည်းဒီကိစ္စလာမယ့်တဲ့သူကများနေတဲ့အတွက်နှလုံးရောဂါရှိမရှိကိုသိစေနိုင်တဲ့အချက်တွေကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီခါကျတော့ဘလူးရောဂါအခြေခံရှိထားတဲ့သူတွေမှာနှလုံးရောဂါဖြစ်ဖို့အန္တရာယ်များတယ်ဆရာ
ဒီနှလုံးရောဂါနဲ့ပတ်သက်လို့အခုလူတွေအပူပြီးတော့လည်းသိဉာဏ်လည်းတိုးလာတယ်ဒီမီဒီယာတွေကလည်းအာရှိလာတဲ့အတွက်ကြောင့်အစရာဒီအင်တာနက်လိုပါလို့ရှိလာတော့လူတွေကလည်းပို့ပြီးတော့ဒီဟာအချိန်မီကုကျင်လာလို့အချိန်မီသိကျင်လာလို့ဒါတွေကပို့ဖြစ်လာဒါတွေကောင်းတဲ့အကြာတွေပါအဲနှလုံးရောဂါအများဆုံးကျွန်တော်တို့အမေးခံရတဲ့မိကွန်းကတော့ကျွန်တော်မှာနှလုံးရောဂါရှိနေလားဆရာဆိုတော့မိကွန်းမေးတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရင်တော့နှလုံးရောဂါဆိုတာဟာအသက်ကြီးပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူးမွေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါလိမ့်။အဲ့တော့မွေးကင်းစမွေးပြီးကြဲဟောသူ့နှလုံးကိုကျွန်တော်ဆေးရပါတယ်။အခုဆေးုံတိုင်းမှာလည်းလုတ်ပါတယ်။ဒါမဲ့အဲ့ဒီဂျာတွေကလွတ်သွားတဲ့ကမျိုးလေးလည်းနားထောင်ကပ်ပြီးလွတ်သွားတာတွေလည်းရှိနိုင်ပါလိမ့်။အဲ့တော့ကျွန်တော်တို့ကအဲ့ဒီတော့ကစပြီးလုံမှရေးရှိမှကျွန်တော်တို့နိုင်ငံမှာလည်းအကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ်။အခုဆိုရင်ဒါတွေလုတ်တယ်။နောက်တစ်ခါအပြည့်အွေရလာတဲ့အပိုင်းလူတွေကတခါလေးအာလူတယောက်ကလည်းနှလုံးရောဂါတယောက်ကလည်းနှလုံးရောဂါပြောတော့ကျွန်တော်မှမျက်စိလာပါလားဆိုတော့ဒီမိကိုလေးတွေကမေးလာတယ်ဆိုတော့နှလုံးရောဂါရှိနိုင်တဲ့လူတွေကကျွန်တော်တို့ကနံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်အသက်ရွယ်ရလာကျွန်တော်သေတူရောဂါရှိတာ哦သေတူရောဂါပြောတော့တာသေတူဒါပေမဲ့နှလုံးမှာအများကြီးဓာတ်နေသွားပြီ
ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
ကိုဝင်းမဲစီစဉ်ထုတ်လုပ်နေတဲ့ကျမအခမ်းအနားကိုနားဆင်ကြကြရပါရှင်အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းမှာကဏ္ဍကတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲဖြစ်ပွားရာဒေတာတွေကလည်းဓမ္မတွေကိုထုတ်ချီထားတဲ့စိုက်ပျိုးရေးစစ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ရခိုင်ပြည်နယ်လွတ်တော်မှာအဆိုတင်သွင်းခဲ့ပါတယ်ဘူးဒီတော်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လဝကအရာရှိ၃ဦးအဖမ်းခံရတယ်ဆိုတာနဲ့လာမယ့်ထွေထွေရွေးကောက်ပွဲကျင်းပရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုအပ်တယ်လို့သတင်းတွေထွက်ပေါ်နေတဲ့ပေါ်ရခိုင်နိုင်ငံရေးပါတီတွေကဘလို့မြင်ပါတယ်လဲဆိုတဲ့အကြောင်းတွေကိုစားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်ပွားရာဒေသတွေမှာလှေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ဒီဇင်ဘာလ24ရက်နေ့ကကျင်းပတဲ့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်အစည်းအဝေးမှာမြင်းပြားမြို့နယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလသိန်းအောင်ကတင်သွင်းခဲ့ပါတယ်အခုလိုတင်သွင်းရတာဟာရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာစစ်ပွဲတွေကြောင့်စိုက်ပျိုးရာတီမှာလဲလေသမားတွေမစိုက်ပျိုးနိုင်ခဲ့သလိုစိုက်ပျိုးထားတဲ့လဲမြေတချို့ကိုလည်းတိုက်ပွဲတွေကြောင့်လဲသမားတွေမရိတ်သိမ်းနိုင်တဲ့အပြင်နှည့်ရဆွန့်ခွာနေကြရတဲ့အတွက်လဲသမားတွေအတွက်အခက်အခဲမဖြစ်အောင်တင်သွင်းရတာဖြစ်တယ်လို့ဦးလသိန်းအောင်ကပြောပါတယ်ရခိုင်ပြည်နယ်မှာလေသမားတွေအတွက်ကြက်ငွေ84ဘီလီယံကိုမြန်မာစိုက်ပျိုးရေးဘဏ်ကထုတ်ချေးပေးထားတာဖြစ်ပြီးလာမယ့်မတ်လမှာလေသမားတွေပြန်ဆက်ကြရမှာဖြစ်ပါတယ်တနည်းနည်းပါအကြာမြန်မာဆရာတက်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မစိုက်ပျိုးနိုင်တဲ့လေဧကပေါင်း3000ချီရှိနေပြီးလေမြေဧက12000ကျော်မှာလည်းရိတ်သိမ်းဖို့အခက်အခဲရှိနေတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလေသမားများတတ်မဲ့ကထုတ်ပြန်ထားပါတယ်
တိုက်ပွဲတွေတစ်နှစ်ကျော်ကြာဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြို့နယ်တွေမှာအင်တာနက်ပြန်သုံးခွင့်ရအောင်ဆောင်ရွက်ပေးဖို့ဒီဇင်ဘာ24ရက်နေ့ကအရပ်ဘက်ဖွဲ့စည်းတွေကနေစန္ဒထုတ်ပေါ်တောင်းဆိုခဲ့ကြပါတယ်။အစိုးရအနေနဲ့အင်တာနက်ပြန်သုံးခွင့်ရအောင်ဆောင်ရွက်ပေးဖို့လိုအပ်ကြောင်းရခိုင်ပြည်နယ်အတွင်းကဒေသခံတွေကြုံတွေ့နေရတဲ့စီးပွားရေးလူမှုရေးနိုင်ငံရေးစည်ရေးအခြေအနေတွေဟာအင်တာနက်ဖြတ်တောက်ခံရမှုကြောင့်ပိုပြီးဆိုးရွားတဲ့အတွင်းဆောင်လာနိုင်လို့အခုလိုတောင်းဆိုတာဖြစ်တယ်လို့ဦးဆောင်သူသူဖြစ်တဲ့မောင်ဆောင်ခကပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မြို့နယ်ကိုမြို့နယ်မှာဇွန်လ10ရက်နေ့ကစပြီးတော့အင်တာနက်ဆက်သွယ်မှုကိုဖျက်တောက်ခဲ့ပြီးတချို့မြို့နယ်ကတော့ပြန်ဖွင့်ပေးခဲ့ပေမဲ့ကြောက်တော်မြောက်ဦးမင်းပြားနဲ့ပုံနှကျွန်းမြို့နယ်တွေမှာဒီကနေ့ချိန်ထိအင်တာနက်ဖျက်တောက်မှုခံနေရဆဲဖြစ်ပါတယ
်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မင်္ဂလာမူဆယ်နဲ့တော်ရွတ်ကျေးရွာကြားမှာပြန်ပေးဆွဲဖို့စ조사ရာကနေပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တဦးတည်ဆုံးပြီးနှစ်ဦးထဏ်ရာရရှိခဲ့ပါတယ်ဒီဇင်ဘာလ23ရက်နေ့ကအမြင်မတိလက်နက်ကင်အဖွဲ့တစ်ဖွဲ့နဲ့ပြည်သူစစ်တပ်ဖွဲ့တို့အကြားပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ထဏ်ရာရရှိတဲ့နှစ်ဦးကတဦးမှာစိုးရိမ်ရတဲ့အခြေအနေရှိပြီးကြံတဦးကတော့ထဏ်ရာမပြင်းထန်ပါဘူးထဏ်ရာရရှိတဲ့သူနှစ်ယောက်စလုံးဟာလက်ရှိမှာလာချိုးစေးရုံမှာစေကုတမှုခံယူနေကြရပါတယ်ပြစ်ခတ်မှုလက်တယ်ကိုတော့ကနေ့ထိဖမ်းဆီးမိခြင်းမရှိသေးပါဘူးရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ဟာတရုတ်နယ်ဆက်စီးပွားရေးမြို့ဖြစ်ပြီးလက်နက်ကင်အဖွဲ့အစည်းတော်တော်များများတွာလာလှုပ်ရှားပါတယ
်တစဲချင်းမြောက်မွန်ပြည်တပ်ပါတီ NNSP ညီလာခံကိုဒီဇင်ဘာ25ရက်နေ့ကရေချောင်းပြားဒေသကမွန်ပြည်တပ်ဘ ਹੁ ဇာနာချုပ်မှာစတင်ကျင်းပခဲ့တာဖြစ်ပြီးထိပ်ပန်းကောင်းဆောင်တွေအပြောင်းလဲရှိနိုင်တယ်လို့စောက်ကြီးလေးလာသူတွေကသုံးတတ်ပါတယ်လက်ရှိမွန်ပြည်တပ်ပါတီအုပ်ထနိုင်ထုံးမွန်ကျမ်းမာရေးရအနိုင်ယူရမယ့်နေထားမှာရှိနေပြီးစစ်စည်းချုပ်ဘူချုပ်လေးကောင်းကလည်းစစ်ဘက်ရာသူထမ်းဆောင်ဖို့အသက်ပြည့်နေပြီဖြစ်တဲ့အတွက်တာဝန်လွှဲပြောင်းရမယ့်အနေထားမှာရှိနေပါတယ်မွန်ပြည်တပ်ပါတီခေါင်းဆောင်တဲ့ရွေးချယ်မှုမှာညီလာခံတက်ရောက်နေတဲ့လှုပ်ဝဲမဲဆုံးမြတ်ပေါ်မှာမူတည်နေတဲ့အတွက်ညီလာခံရလတဲ့ထွက်လာဖို့စောင့်ကြည့်ရအောင်မယ်လို့ပါတီဝင်တွေကဆိုပါတယ်
ကျင်းပနဲ့ပလဝမြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်စမတ်ပွဲတော်ကိုမလုပ်ရဘူးလို့ပလဝမြို့နယ်ကခရီးယန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်ဒီနေ့ခရစ်စမတ်ပွဲမှာညဖက်တချင်းဆိုတာတွေမရှိပဲနေ့လယ်ကျွေးမွေးအခမ်းအနားလောက်ပဲရှိတယ်လို့သူကပြောပါတယ်ပလဝမြို့နယ်မှာခရစ်စမတ်နေ့ပျော်ပွဲရှင်ပွဲကိုမနစ်ကအထည်ပျော်ရွှင်စွာကျင်းပခဲ့ကြပေမဲ့လည်းအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းဒီနေ့မှာတော့ခရစ်စမတ်ပွဲတော်ကိုကျင်းပခွင့်မပေးတာလည်းဖြစ်ပါတယ်
ုတည်နှော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြမအစိုးရတပ်နဲ့ရခိုင်တပ်တော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလာမယ့်2020ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုအပ်တယ်လို့ရခိုင်တပ်တော်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကမကြသေးမီကသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီပြောဆိုမှုနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးပါတီတွေရဲ့သဘောထားတွေနဲ့အမြင်တွေကိုမောင်အေးကနေဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်
။လာမယ့်2020ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုတယ်လို့သတင်းတွေထုတ်ပေါ်နေတဲ့အပေါ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကောက်ဆောက်တူဖြစ်သူဦးလှမြင့်ကသူ့အမြင်ကိုအခုလိုပြောပါတယ်
။လက်ပြောက်တဲ့မြင်တာကတော့ဒီမှာပြဿနာဖြစ်နေတဲ့ area ဖြစ်နေပြီလေပြဿနာဖြစ်တယ်ဆိုကြတဲ့ DPD ကမှနှိမ့်တိုင်နေဖို့လိုတယ်နှိမ့်တိုင်နေတာငြိမ်းချမ်းရေးလိုက်ရနိုင်တယ်ဒီဆက်လုံးပြည်နေတဲ့အနေအထားမျိုးရှိတယ်ဆိုနှိမ့်တိုင်နေတာအကောင်းဆုံးပဲလို့ကျွန်တော်ပြောလိုပါတယ
်လာမယ့်2020ခုနှစ်မြန်မာနိုင်ငံမှာကျန်းပါဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာပြည်သူတွေလည်းရွေးကောက်ပွဲကျန်းပါစီရှင်တယ်အစိုးရကလည်းဖြစ်စီရှင်နေဆိုရင်ရခိုင်တပ်တော်နဲ့လာရောက်နှိမ့်နိုင်ဖို့လိုတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကမီဒီယာတွေကိုမကသိမီကပြောဆိုခဲ့တာပါရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဦးထွန်းအောင်ကျော်ကတော့ရီကောက်ပွဲအဆံပြေစွာကျမ်းပါဖို့တော့တဲမတော်နဲ့အေအေတို့အကြောင်းနှိမ့်နိုင်ဖို့လိုတယ်လို့အခုလိုပြောပါတယ်
ဒီဒီတွေနဲ့ရှင်ရောက်တဲ့ပြည်သူ့ကိုယ်စားလှယ်ရှင်းရတယ်သူခံရရတဲ့အဖြစ်တွေအခက်ခဲပြီးပြိမ့်ခံမှုတွေသူတို့နဲ့ဆက်ကိုယ်စားလှယ်တယ်ဘယ်တော့မှဒါအောက်ထုတ်ဖို့အတွက်တင်ပြဖို့အတွက်သူကအခွင့်အာဏာရှိတယ်အဲ့ဒါကြောင့်ရုပ်တဲ့ပွဲဟာမလို့စီလိုအပ်တာကပြည်သူ့တွေအတွက်အဲ့ဒါကြောင့်အဲ့ဒီကစေတနာရှင်ကကာယတန်ရှင်ဖြစ်တဲ့ဒီနမတန်တဲ့လည်းတုတ်တယ်ကနည်းနည်းလာကြလိမ့်မယ်ဒီလိုချင်းချင်းချင်းအမေဖေးလို့လည်းကျင်းပတယ်မှာဖြစ်တယ်အဲ့ဒါကြောင့်ဘုဆုဆင်းရဲ့နိုင်ရဲ့ကျေးဇူးပါရတယ်လက်ပြကြရတယ်ကျွန်တော်အနေနဲ့ဒီလိုပဲမြင်ပါတ
ယ်ရခိုင်ပြည်နယ်ကမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တချို့ကဒီကိစ္စနဲ့ပတ်သက်ပြီးသူတို့သဖောထားကိုသိရအောင်ဆက်သွယ်ခဲ့ပေမဲ့သူတို့အနေနဲ့မပြောနိုင်သေးဘူးလို့ဆိုပါတယ်ရေကောက်ပွဲမကြမ်းပတ်နိုင်ခဲ့ရင်အဓိကနိုင်နာရမှာကပြည်သူတွေသာဖြစ်တယ်လို့ဦးထွန်းအောင်ကျော်ကစပြောပါတယ
်ရေကောက်ပွဲမကြမ်းပတ်ရင်လည်းကျွန်တော်တို့တကယ်ကြီးပါတီရဲ့မြို့သားပါတီရဲ့အမျိုးသားအကျိုးရှိတော့အတွက်လို့အပ်တဲ့ grand day တိုင်းမှာကျွန်တော်တို့ကလုံခြုံနေတဲ့ပါတီတခုဖြစ်ပါတယ်အဲ့ဒါကြောင့်ရေကောက်ပွဲကျွန်တော်တို့နိုင်ငံရေးကြီးမဲ့ချက်ရဲ့အဖိတ်ဘုံတခုကဖြစ်တယ်ရေကောက်ပွဲရှိရှိအားဖြင့်ပြည်သူတွေအကျိုးပေးဖို့ဆောင်နေတယ်ရေကောက်ပွဲမရှိရင်နိုင်ငံပါတီကဘာမှမဖြစ်ဘူးကိုယ်လုံးချက်ပြီးတော့လုပ်ကြပါပဲအဲ့ဒါမျက်နှာမျိုးလူကပြည်သူတွေပြန်ချင်ပါလေ
တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာရေကောက်ပွဲကျမ်းပါမှာမဟုတ်ဘူးလို့နိုင်ငံရေးလစ်လာသူတွေစိုးရိမ်နေကြတဲ့အချိန်မှာဗိုလ်ချုပ်ထွန်းမြတ်နယ်ရဲ့အခုလိုပြောဆိုမှုထွက်ပေါ်လာတဲ့အတွက်စိုးရိမ်မှုတွေမျက်တက်နေတာလည်းဖြစ်ပါတယ်
ဆက်ပြီးတော့လာမယ့်နှစ်သစ်မှာမြန်မာအစိုးရကိုယ်စားလှယ်တွေနဲ့အပြည့်ရဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့အကြား GICM အစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကောင်ထယ်ဖော်မှုဆိုင်ရာ GICM အစည်းအဝေးကိုလာမယ့်2020ခုနှစ်ဇန်နဝါရီလ10ရက်နေ့မှာကျင်းပသွားဖို့ရက်သတ်မှတ်ခဲ့တယ်လို့လည်း NCA လက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပြောခွင့်ရနိုင်အောင်မငေးကဆိုပါတယ်။
GICM CW ကတော့ကျွန်တော်တို့လာမယ့်ဇန်နဝါရီ10ရက်နေ့မှာလုပ်ဖို့လည်းစဉ်းစားထားတယ်။ဆောရကျွန်တော်တို့ကျောင်းနိုင်ငံရေးဆွေးနွေးမှုနဲ့ပြည်ကတိုက်ခိုက်မှုခိုင်မာပုံမှုခိုင်မာတို့ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆွေးနွေးထားခဲ့တယ်
။ငင်းချမ်းရေးဖော်ဆောင်နေတဲ့အစိုးရကိုယ်စားလှယ်တွေနဲ့ NCA လက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဆက်ဖွဲ့ရဲ့ရှစ်ကြိမ်မြောက် GICM ညှိနှိုင်းစည်းဝေးကိုရန်ကုန်မြို့မြို့သား NRPC ရုံးမှာပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကကျင်းပခဲ့ပြီးဆုံးဖြတ်ခဲ့တယ်လို့လည်းဆိုပါတယ်။
တမိုင်းဆိုင်ရာကိစ္စတို့ GMC ကိစ္စတို့ဒါလည်းသေးစိတ်ပဲဆွေးနွေးခဲ့တယ်။ NCA ရဲ့အထိပ္ပယ်တတ်မှတ်ချက်မှလည်းကျွန်တော်ဘလို့ဆက်ဆက်ပြီးတော့ဘလို့လုပ်မှလည်းကျွန်တော်ဆွေးနွေးခဲ့တယ်။2020အလွန်မှာ framework ကိုဘလို့ပြင်ဆင်သွားပြီးတော့ဆက်ဆက်လုပ်သားကြမလဲလို့ဒါလည်းဆွေးနွေးခဲ့ကြပါတယ်ခင်
ဗျ။ငင်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာနှစ်ဖက်သဘောထားစုစည်းချက်ရှိချက်ကိုသဘောတူညီနိုင်ခဲ့ပြီး GICM CW ကိုလာမယ့်ဇန်နဝါရီလလဇန်ပိုင်းမှာကျင်းပပြီးရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်တွေကို NCA စာချုပ်အတိုင်းဆက်လက်အကောင့်ထည့်ဖော်နိုင်မယ်လို့လည်းအစိုးရငင်းချမ်းရေးအကြံပေးပုဒ်ကိုဦးလောင်မောင်ရွှေကပြောပါတယ်
။ဒီ GICM ပြီးသွားရင်တော့ဒီ NCA process အတိုင်းဆောင်ရမယ်လုပ်ငန်းတွေရှိတယ်အဲ့ဒီလုပ်ငန်းတွေအတိုင်းဆက်သွားပြီးရင်တော့ဒီပထမဒီနေဦးပိုင်းတော့မှာပြင်ဆင်ပြီးတော့လုပ်မဲ့ UPC ရှိတယ်။အဲ့ဒီမှာသဘောထားကြဖို့ပါပေါ့။အခုအကြမ်းင်းကျွန်တော်တို့သွားနေတဲ့ process တွေပြီးတော့မူဝါဒအကြမ်းင်းတွေကိုအကြမ်းင်းပြောနေရှိတယ်။ဂျန်တဲ့အသေးစိတ်ကိုတော့ GMPN ဒီအစီအစဉ်ပြီးတဲ့အချိန်မှာဆက်ပြီးတော့ကျွန်တော်တို့နှစ်ဖက်ကြည့်နေရမယ်။ပြီးရင်တော့ CBD ကျေးဇူးတို့အစီအစဉ်တွေအားဖြင့်ဒီမောင်ကော်မတီတွေအစီအစဉ်တွေဆက်ဆက်ပြီးတော့သဘောထားတွေကိုကျွန်တော်တို့ညှိနှိုင်းပြီးရင်တော့ဒါ SC process တိုင်းမှာဆက်သွားမှာ
ตามมาด้วยลงจองเย่จองพิจารณาณเลมุเลมาบีอภิญญาตัญญาณเลนเนกันเซบวยเย่ยิ่งชายลงงานเซอุสาวเพื่อพีบีเอสดีกลางสังบูเจ้าจีเยสเซมาลายาวในเดือดเจเจียมเจไอซีเอ็มซีเวโกพิกเรออัตุบาลานัสเซชิยานิกาเนบิดอมาจิมบาโปยตัมมาเคบิเมเลเปียเปียเคียบาเรชิ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်တိုက်ပွဲဖြစ်ပွားရာဒေသတွေကလေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းဝေပြန်စပ်ဖို့ကာလကိုဆိုင်ငံပေးဖို့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်စည်းဝေးမှာပြည်နယ်လွတ်တော်ကိုယ်စားလှယ်ကအဆိုတင်တွင်ခဲ့ပါတယ်။တရုတ်ရှင်တွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက
်ခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ချင်ပါတယ
်။ဒေါ်ရရှင်များရှင်2019နှစ်စံပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကိုင်ပြည်ပခန့်တွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရဲရေးဆွေးနွေးဖို့မြန်မာစစ်တပ်ကစစ်ဖက်သက်အပြစ်ခတ်ရက်ဆဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီးရဲတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရဲရေးကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲရှိစက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်သောတာရှင်တွေအနေနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။ပါမစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုမနက်ကထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆိုလ်အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။အခုတောက်ကြနေမနက်ခင်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမမျှသက်ဆိုင်အောင်ကပြောပြပေးပါဦးမယ်ရှင
်လူမျိုးတုံးတပ်ဖြတ်မှုတာစီဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာနိုင်ငံကချိုးဖောက်တယ်ဆိုပြီးတော့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာကတရားစွဲဆိုထားတာနဲ့ပတ်သက်ပြီးဂမ်ဘီယာကပန်ကြားထားတဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ကြားပြတ်လုဆောင်ရမယ့်အစီအစဉ်တွေကို ICJ ကလက်ခံချမှတ်လိုက်ရင်ဂျပန်နိုင်ငံအနေနဲ့တက်နိုင်တဲ့ဘက်ကအကူအညီပေးသွားမယ်လို့ဂျပန်တန်မန်ကြီးကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဘူးတီတော်မြို့နယ်ဥက္ကဋ္ဌဦးရဲတိန်တည်ဆုံးသွားတာနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တက်မတော်ဘက်ကပြောဆိုတာတွေကွဲလဲနေပြီးတစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုကြပါတယ်။ AA တက်ဆွဲထားတဲ့တောင်ကုန်းကိုဒီဇင်ဘာ25ရက်နေ့မှာတက်မတော်ကလက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်တဲ့အချိန်အတွင်းလက်နက်ကြီးကြီးကျပြီးတော့ဦးရဲတိန်တည်ဆုံးသွားတာလို့ AA ဘက်ကပြောပါတယ်။ဒီပြောဆိုချက်ကိုတက်မတော်ကလုံးဝပယ်ချပြီးတော့ဥယျာဉ်သိမ်းကိုအေအေကဖမ်းသွားပြီးတဲ့နောက်ရပ်ပိုင်းအကြာမှာပဲတပ်ပစ်လိုက်တာလို့တုံ့ပြန်ပြောဆိုပါတယ်။တရုတ်အီရန်နဲ့ရုရှားတို့ပူးတွဲပြီးအိန္ဒိယသမုဒ္ဒရာနဲ့အိုမန်ပင်လယ်ကွေ့ထဲမှာရေထဲစီးရေးလေ့ကျင့်မှုတွေလုပ်မယ်လို့တရုတ်နဲ့အီရန်တာဝန်ရှိသူတွေကကြာတာပြီးနေ့မှာကြေညာပါတယ်။တရုတ်နိုင်ငံရဲ့ပေထိန်ဒုံးကြီးတက်ဖြတ်တင်ပေါ်စင်ချင်းကိုဒီစီးရေးလေ့ကျင့်မှုအတွေ့လွှတ်မယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဝူချန်းကဒီဇင်ဘာ26ရက်ကြာတာပြီးနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။စုစုပေါင်းပါဝင်မဲ့တပ်ဖွဲ့ဝင်ဒါမှမဟုတ်တင်မိုးအီအတွက်ကိုတော့သူကအသေးစိတ်ပြောမသွားပါဘူးရှင်
။တောက်ချန်နေမနခင်ထိုက်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသိစေအောင်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးတပ်ဖတ်အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1063ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.